တော်တာရှင်များရှင်ပါကစ္စတန်နိုင်ငံဝန်ကြီးချုပ်ဟောင်းဘနာဇီယာဘူတိုလှုပ်ကြံခံရတဲ့အပေါ်အမေရိကန်သမ္မတဘူရှ်ကပြစ်တင်ရှုံချပြောဆိုလိုက်ပါတယ်။ VOA သတင်းတောက်ပေါ်လာဝူဆန်အင်ပြူတော်ကနေသတင်းပေးပို့ထားတာကိုကျွန်မကဆက်ပြီးတင်ပြပေးပါမယ်ရှင်။ဘနာဇီယာဘူတိုလှုပ်ကြံရမှာတာဝန်ရှိသူတွေကိုတရားဥပဒေအတိုင်းအရေးယူအပြစ်ပေးရမယ်လို့အမေရိကန်သမ္မတဘူရှ်ကပြောဆိုလိုက်ပါတယ်
။ The United States strongly condemns this cowardly act by murderous extremists who are trying to
ပါကစ္စတန်ရဲ့ဒီမိုကရေစီပြပြစေရန်ကြိုးစားနေတဲ့လူသားသမားအစွန်းရောက်သမားတွေရဲ့တရားပါကြောင်လို့ရတွေးကူအမေရိကန်ကပြင်းပြင်းထန်ထန်ရှုတ်ချပါတယ်
ဘနာဇီယာဘူတိုလှုပ်ကြံခံရမှုဟာအတန်းဖက်သမားတွေရဲ့ရက်ဆက်မှုသဘောတဘာဝကိုပြသလိုက်တာပဲဖြစ်တယ်လို့သမ္မတဘူရှ်ကတက်ဆက်စ်မှာရှိတဲ့ခြံကြီးကနေသတင်းထောက်တွေကိုထုတ်ပြန်တဲ့အတိုချုံးကြေညာချက်မှာဖော်ပြခဲ့ပါတယ
် She knew that her return to Pakistan earlier this year put her life at risk Yes she refused to allow us
ဒီနေ့စောစောပိုင်းပါကစ္စတန်ကိုပြန်လာတော့ကသူအသက်အန္တရာယ်ရှိတယ်ဆိုတာသူသိပါတယ်ဒါပေမဲ့သူကသူ့နိုင်ငံလမ်းကြောင်းကိုလူသားသမားတွေအနေနဲ့ထိန်းချုပ်ခွင့်မပေးခဲ့ပါဘူ
းပါကစ္စတန်သမ္မတဟောင်းဘူတိုဟာရာဝပင်ဒီမြို့မှာမဲဆွယ်စည်းရုံးပွဲပြုလုပ်ပြီးထွက်ခွာချိန်မှာလှုပ်ကြံခံခဲ့ရတာပါဘူတိုဟာအတိုက်ခံနိုင်ငံရေးပါတီခေါင်းဆောင်တဦးဖြစ်ပြီးသမ္မတမူရှရက်အစိုးရကိုအကဲဆန်းစိန်ခေါ်နေသူလည်းဖြစ်ပါတယ်ပါလီမန်ရွေးကောက်ပွဲတွေကျင်းပဖို့နှစ်ပတ်သာသာလေးအလိုမှာမစ်ဘူတိုလှုပ်ကြံခံလိုက်ရတာပါအဲ့ဒီရွေးကောက်ပွဲတွေဟာနိုဝင်ဘာလကထုတ်ပြန်ခဲ့တဲ့အရေးပေါ်ကြေညာချက်ကြောင့်ပြည်လူနီးပါးဖြစ်ခဲ့ရပါတယ်။ဒါပေမဲ့အဲ့ဒီကြေညာချက်ကိုဒီဇင်ဘာလ16ရက်နေ့မှာရုပ်သိမ်းခဲ့ပါတယ်။ပါကစ္စတန်နိုင်ငံအနေနဲ့ဒီမိုကရေစီလမ်းကြောင်းတိုင်းဆက်သွားဖို့ကိုလည်းသမ္မတဘူရှ်ကတိုက်တွန်းလိုက်ပါတယ်
။ We stand with the people of Pakistan in their struggle against the forces of terror and extremism.
အကြမ်းဖက်မှုနဲ့အစွန်းရောက်ဝါဒအင်အားစုတွေကိုဆန့်ကျင်ရမှာကျွန်တော်တို့ပါကစ္စတန်ပြည်သူတွေနဲ့အတူရပ်တည်ပါတယ်။သူတတ်သိရှိစွာဖြင့်အသက်ပေးလှစွာတဲ့ဒီမိုကရေစီလုပ်ငန်းစဉ်ဆက်လုပ်သွားခြင်းအပြင်ဘနာဇီယာဘူတိုကိုအမတ်တရားဂုဏ်ပြုဖို့ကျွန်တော်တို့ပါကစ္စတန်ပြည်သူတွေကိုနှိုးဆော်အပ်ပါတယ်။
ဘနာဇီယာဘူတိုဟာ1988ခုကနေ1990ခုနှစ်အထိတစ်ကြိမ်1993ခုနှစ်ကနေ1996ခုနှစ်အထိတစ်ကြိမ်ပါကစ္စတန်ဝန်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလလပိုင်းကအဝေးရောက်ဘဝကနေပါကစ္စတန်ကိုပြန်လာချိန်လူထုစည်းဝေးပွဲမှာလည်းသူမကိုမှတ်မှတ်ရရထိတ်လန့်ပွဲရာချင်းချောက်မှုတစ်ခုအဖြစ်လူပေါင်း140ကျော်တည်ဆုံခဲ့ရတဲ့အသေးခံဘုံဖောက်ခွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ပါကစ္စတန်နိုင်ငံမှာဝမ်းနည်းပွေရာကာလ3ရက်သမ္မတမူရှရက်ဖ်ကတိုက်မှတ်လိုက်ပါတယ်။အဲဒီနောက်လှုပ်ကြံခံရမှုနောက်ဆက်တွဲထုတ်ပြန်ကြေညာချက်မှာအားလုံးငြိမ်ငြိမ်သက်သက်ရှိကြဖို့နဲ့လှုပ်ကြံတပ်ဖြတ်သူတွေကိုရှာဖွေဖော်ထုတ်ပေးပါမယ်ဆိုတဲ့အကြောင်းကိုလည်းသမ္မတမူရှရက်ဖ်ကကတိပေးပြောဆိုလိုက်ပါတယ်ရှင်။